ရခိုင်ပြည်နယ်ကစစ်ရှုံစခန်းတစ်ချို့မှာယာတီတောက်ကွေးရောဂါဖြစ်ပေါ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းမြောင်းမြို့နယ်တွင်းကစစ်ရှုံစခန်းတစ်ချို့မှာယာတီတောက်ကွေးရောဂါဖြစ်ပေါ်နေတယ်လို့စစ်ရှုံဒေါက်တာစခန်းတာဝန်ရှိသူတွေကပြောပါတယ်မြောင်းမြို့နယ်တွင်းက8000ဘုံတော်ကြီးအကြောင်းစစ်ရှုံစခန်းမှာဆိုရင်လေလူ20ကျော်လောက်ယာတီတောက်ကွေးဖြစ်နေတယ်လို့စခန်းတာဝန်ခံဦးလှတ်စောအောင်ကပြောပါတယ်အဲ
မာယာတီတောက်ကွေးရောဂါတော့မလူလူငယ်လက်သားပါဘာလို့မာတို့ကလည်းလက်ရှိဖြစ်တာပေါ့အဲဆိုတော့ကတော့ဒီလိုက်ဦးရဲတော့ဘာသာမယောပြောရတာအဲဘယ်မှာဆိုပြောရပြောပြီးတော့သာမယောဘူးခါနာရဲတွန်းလာရဲရောရဲအစီရဲဘာလို့ပေါက်သေးတာတို့ရောရဲဆရာဝန်ပြက်မရဲဆရာဝန်တွေမိမိရဲ့လက်သာရတိတုံးပြေလို့ပြောတာပေါ့
စစ်ချုံစခန်းတွေမှာစာဝန်နေတွေခက်ခဲနေတဲ့ကြားကအခုလိုရာသီတောက်ကွေးတွေဖြစ်ပေါ်နေပြီစစ်ချုံတွေနေနဲ့စေကူတပ်ဖို့အတွက်ပါခက်ခဲနေကြတယ်လို့ဦးလှစောအောင်ကဆက်ပြောပါတယ
်အဲရောရောအဲ့မှာပါဆိုရင်မောင်ကတော့ကဘယ်လိုပြောမလဲပြည်လာရင်တော့ဆိုရင်မောင်ကတော့ကပြည်လာဖို့ရှိတာပေါ့ဒါပြည်လာဖို့ဆိုရင်ဘက်သေးရဲဒါကိုယ်နဲ့ပဲမကတော့ကဘယ်တင်တာတော့လိုရှိတာဆိုရင်မောင်ကမရှိဘူးပြည်လာကရတော့ပြည်ဆုံးကြတာဆိုရင်ဖို့ရှိတယ်ဒါစေကူသံပြေဆင်ရတာလည်းဝေးဖိတ်ချက်ကအကုန်လုံးပြည့်တင်တာပေါ့ဆက်မှာပြည့်ဆိုတာဒါဆိုတော့ခုနေရတာပေါ့လေ
မြောက်ဦးမျိုးပေါ်က8000ဘုံတော်ကြီးစစ်ချောင်းစခန်းမှာခြေရွာ၄ရွာကနေထွက်ပြေးလာကြတဲ့စစ်ချောင်းဦးရဲ့900နီးပါးနေထိုင်တာလည်းဖြစ်ပါတယ်။မြောက်မြို့နယ်မှာပဲရှိပြီးလူဦးရေ3000ကျော်ရှိတဲ့တင်ညိုစစ်ချောင်းစခန်းမှာလည်းယာတီတောက်ကွေးဖြစ်သူတချို့ရှိနေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်။ယာတီတောက်ကွေးဖြစ်နေသူတွေကိုတော့တပ်ဆိုင်ရာကျန်းမာရေးဌာနတွေကလာရောက်စစ်ကူတပ်ပေးနေတယ်လို့လည်းစခန်းတာဝန်ခံကိုကျော်မြင့်ရှိကပြောပါတယ်
။ဖြစ်တယ်ဖြစ်တယ်ပြောင်းဟိုအများကြီးတော့မဟုတ်ပါဘူး။ဟိုဟုတ်ကဲ့လူကြီးကလူငယ်ကိုဖြစ်ဖြစ်တယ်။ဒါပေမဲ့ပြည်တော်တော်မရှိအောင်ခင်းမုန်းနေတော့ရှိတယ်ရှိတယ်ဒါပေမဲ့ဟိုအဲတမရဲကဏ္ဍကဟိုလာပြီးအကူကြီးလောက်တဲ့တည်းလက်ပြီးဟိုဆင်းဟိုသူမျိုးဆင်းဝင်လဲနင်းနင်းလေးမှရှိတယ်ကလေး။ပြည်သင်္ကန်းမျိုးလဲဝင်းနေလက်ပြီးရှိတယ်အများကြီးတော့ရှိနေတယ်
လက်ရှိချိန်ထိရခိုင်ပြည်နယ်မှာဆူရတက်တဲ့ရခိုင်လက်နက်ကန်ရဲ့ဖွဲ့တို့တိုက်ပွဲပြင်းထန်နေပြီးနေရာစွန့်ခါထွက်ပြေးနေရသူတွေလည်းများပြားနေတာပါဒေသခံအကူအညီပေးရေးအဖွဲ့တစ်ခုဖြစ်တဲ့ရခိုင်တိုင်းသားမျိုးနွယ်စုများစေရုံ REC ကတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရာစွန့်ခါနေရသူ2000ကျော်အထိရှိတယ်လို့ခန့်မှန်းထားပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုယူရဲ့ထုတ်ပြန်ချက်အရဇူလိုင်လ20ရက်နေ့အထိစရင်ရရခိုင်ပြည်နယ်မှာကိုဗစ် -19 ရောဂါကူးစက်ခံရသူအတည်ပြုလူနာ15ယောက်ရှိနေပြီအဲ့ဒီထဲက9ယောက်ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လာသူတွေဖြစ်ကြပါတယ်အတည်ပြုလူနာတွေထဲက10ဦးကတော့ရောဂါကင်းရှင်းကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ကျွန်တော်တက်နိုင်စစ်တွေမျိုးကနေသတင်းပေးပို့ထားတာပါ